တရုတ်မြန်မာနယ်စပ်ကမူဆယ်စင်ဖြူလူဝင်မှုကြီးကြပ်ရေးစစ်ဆေးဂိတ်မှာကိုပူချိန်မြင့်တက်နေသူနှစ်ဦးကိုဒီနေ့မနက်ကစစ်ဆေးတွေ့ရှိတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနိုင်ခြေရှိမရှိတန်တရာလူနာအဖြစ်စစ်ဆေးနေပါတယ်။တရုတ်နိုင်ငံမှာအလုပ်လုပ်ပြီးမြန်မာနိုင်ငံကိုပြန်ဝင်လာသူနှစ်ဦးမှာကိုအပူချိန်မြင့်တက်နေတာကြောင့်မူဆယ်ခရိုင်စေယုံကြီးမှာဒီနေ့မနက်ကခေါ်ယူစစ်ဆေးခဲ့တာဖြစ်ကြောင်းမူဆယ်ခရိုင်အထွေထွေအုပ်ချုပ်ရေးမှူးဦးကျော်စိုးက RFA ကိုပြောပါတယ်
။၂၈နှစ်နဲ့တရုတ်မြန်မာနယ်စပ်မှာတရုတ်ဘက်ကနေဝင်လာတဲ့သူတွေကိုစစ်ဆေးတဲ့အခါမှာစင်ဖြူဂိတ်မှာပေါ့အသက်23နှစ်အလုတ်ကင်ကလက်အိတ်သက်ယုံလုတ်သားကိုခန္ဓာပူချိန်39.1 ဒီဂရီရှိထိကြောင်းစစ်ဆေးတွေ့ရှိရတဲ့ဖြစ်17-35နာရီချိန်မှာတဲ့မူဆယ်ခဲစီယုံတို့ကိုစစ်ဆေးခဲ့တယ်တဲ့အလားတူပဲ17:30ချိန်မှာမန်ဝင်းဂိတ်၌အသက်20နှစ်ရန်ကုန်မြို့မြန်ကုန်မြို့နယ်သမိုင်းလန်းစုံနေထိုင်သူသည်ခန္ဓာကိုယ်ပူချိန်38ဒီဂရီရှိကြောင်းစစ်ဆေးတွေ့ရှိရတဲ့ဖြစ်မူဆယ်ခဲတို့ခေါ်ယူစစ်ဆေးတယ်တဲ့တရားဝင်ဂိတ်ခွင့်ထားတဲ့အားလုံးမှာတာမန်စင်ခရနဲ့ဖတ်ပြီးရောမှသူတို့ကိုဖြားနာမတင်ကြတဲ့လူတွေကိုစစ်ဆေးကိုဆေးရုံမှာစမ်းသပ်တာတို့ဘာလို့ဆောင်ရွက်တာပေါ့
ခေါ်ယူစစ်ဆေးခဲ့သူတွေဟာမွန်ပြည်နယ်ပေါင်မြို့နယ်မှာနေထိုင်တဲ့အသက်23နှစ်အရွယ်အမျိုးသမီးတဦးနဲ့ရန်ကုန်တိုင်းမရန်ကုန်မြို့နယ်မှာနေထိုင်တဲ့အသက်20အရွယ်အမျိုးသားတဦးဖြစ်ပါတယ်စစ်ဆေးခဲ့သူနှစ်ဦးတည်းကအသက်20အရွယ်အမျိုးသားဟာဆေးရုံရောက်ချိန်မှာပုံမှန်ကိုယ်အပူချိန်ဖြစ်နေတာကြောင့်ပြန်လည်ဆေးလွတ်လိုက်ပြီးအသက်23နှစ်အရွယ်အမျိုးသမီးဟာပြီးခဲ့တဲ့နှစ်ရက်လောက်ကတရုတ်နိုင်ငံအတွင်းမှာဖျားနာခဲ့ကြောင်းသိရှိရတာကြောင့်မူဆယ်ခရိုင်ဆေးရုံကြီးမှာဆက်လက်စောင့်ကြည့်စစ်ဆေးနေကြောင်းလည်းဦးကျော်စိုးကပြောပါတယ်တရုတ်မြန်မာနယ်စပ်ရွှေလီမြို့နယ်အတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေ့ရှိပြီးရွှေလီပြည်သူဆေးရုံမှာကုသပေးနေကြောင်းနယ်စပ်မှာသတင်းတွေထွက်ပေါ်နေပါတယ်။အဲ့ဒီသတင်းတွေကြောင့်ရွှေလီမြို့နယ်နယ်မြေထိစပ်နေတဲ့မူဆယ်မြို့ဒေသခံတွေကြားမှာစိုးရိမ်မှုတွေမြင့်တက်နေပါတယ်။မူဆယ်ခရိုင်အုပ်ချုပ်ရေးတာဝန်ရှိသူတူကလက်တလုံးမှာနယ်စပ်ဂိတ်တွေကိုပိတ်ထားတာမျိုးတော့မရှိဘူးလို့ပြောပါတယ်။ဒါပေမဲ့တရုတ်ဘက်ကသွာလာမှုတွေတော့နည်းသွားတယ်လို့ဆိုပါတယ်။ကျန်းမာရေးဌာနတာဝန်ရှိသူတူကတော့လက်ရှိတရုတ်နယ်စပ်ဂိတ်ပေါက်တွေဖြစ်တဲ့ချင်းရွှေဟော်မူဆယ်ဂိတ်ပေါက်တွေမှာကျမ်းမာရေးဌာနတာဝန်ရှိသူတွေကကျမ်းမာရေးစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့ပြောပါတယ်။မနေ့ကလည်းရှမ်းပြည်နယ်ညောင်ရွှေမြို့မှာလည်းတရုတ်နိုင်ငံသူခီးသွွားဧည့်သည်တဦးဝမ်းပြက်ဝမ်းလျှော့ဖြစ်ပြီးဖျားနာခဲ့တာကြောင့်ညောင်ရွှေမြို့နယ်စေယုံတီးတန့်ဆောင်မှာထားရှိပြီးစောင့်ကြည့်စစ်ဆေးခဲ့ကြောင်းလေးငယ်ညောင်ရွှေသတင်းဆို Facebook လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးရှမ်းပြည်နယ်ညောင်ရွှေမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနေမျိုးကို RFA ကဆက်သွယ်မေးမြန်းရမှာတရုတ်နိုင်ငံသူအမျိုးသမီးတဦးကိုစောင့်ကြည့်နေကြောင်းသတင်းကြားရပေမဲ့အသေးစိတ်ကိုမသိရကြောင်းသာပြောပါတယ်။အလားတူကချင်ပြည်နယ်လွယ်ကျဲမြို့မှာလည်းပြီးခဲ့တဲ့17ရက်လောက်ကဝူဟန်မြို့ကနေပြန်လာတဲ့မြန်မာနိုင်ငံသားတဦးကိုလည်းဖျားနာမှုမရှိပေမဲ့စောင့်ကြည့်နေကြောင်းကချင်ပြည်နယ်အခြေစိုက်မြစ်ဖြားအေရာသတင်းဌာနကရေးသားပါတယ်။ကချင်ပြည်နယ်နဲ့နယ်စပ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံထိန်ချုံမြို့မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရနိုင်တဲ့တန်တရာလူနာ2ဦးကိုတွေ့ရှိထားပြီးထိန်ချုံဆေးရုံမှာစောင့်ကြည့်နေပါတယ်။ဒါကြောင့်ထိန်ချုံမြို့နဲ့နယ်နိမိတ်ဆက်နေတဲ့ကမ်ပိုင်ဒီဂိတ်မှာလည်းလူအဝင်အထွက်တွေကိုစစ်ဆေးနေတယ်လို့ကချင်ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ဒါ့အပြင်ကမ်ပိုင်ဒီနယ်စပ်ဂိတ်မှာအဝင်အထွက်တွေကိုပိတ်ထားဖို့အစိုးရကိုတင်ပြထားကြောင်းကချင်ပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းက RFA ကိုပြောပါတယ်။
တော်တော်စစ်စစ်ရေလုံးနေပါတယ်ကျွန်တော်။စမာရီဌာနရောအဖွဲ့ပေါင်းစုံနဲ့ကျွန်တော်အခုဒီဗီဒီယိုထွက်ပြီးတော့လုံးနေသိရမယ်။မနေ့ကကျွန်တော်တို့ကပိတ်ဖို့တော့ကျွန်တော်တို့ကတော့အစိုးရဖွဲ့ရောတင်ထားပါတယ
်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေရှိလာရင်ကုသနိုင်ဖို့အတွက်ပြင်ဆင်ဆောင်ရွက်ထားကြောင်းစမာရီနဲ့အကစားဝန်ကြီးဌာနကပြောဆိုထားပါတယ်။ရန်ကုန်မြို့မှာဆိုရင်ယောဂဘုကူးဆက်ခံရသူတွေရှိရင်ဝေဘာဂီကူးဆက်ယောဂကုသရေးဆေးရုံမှာတီးခြားကုသပေးနိုင်ရေးဆောင်ရွက်ထားရှိကြောင်းရန်ကုန်တိုင်းပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာထွန်းမြင့်က RFA ကိုပြောပါတယ်။လက်ရှိအချိန်ထိအိမ်နီးချင်းနိုင်ငံတွေဖြစ်တဲ့တရုတ်နဲ့ထိုင်းနိုင်ငံတွေမှာယောဂဘုကူးဆက်ခံရသူတွေရှိနေပေမဲ့မြန်မာနိုင်ငံမှာယောဂကူးဆက်ခံရသူမတွေ့ရသေးကြောင်းကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့ခဲ့တဲ့ဝူဟန်မြို့ကနေရန်ကုန်နဲ့မန္တလေးမြို့တွေကိုတိုက်ရိုက်ပြန့်တန်းနေတဲ့လေကြောင်းခီးစင်တွေကိုလည်းဖျက်သိမ်းထားပါတယ်။တရုတ်နိုင်ငံမှာဝူဟန်မြို့ကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေဟာတရုတ်နိုင်ငံထဲမှာအများအပြားရှိနေပြီးယောဂကူးစက်ခံရသူ2900ကျော်တဲ့ကမနေ့ကအထိသေဆုံးသူ80ဦးအထိရှိလာပါတယ်။တရုတ်မျိုးသားကျန်းမာရေးကော်မရှင်ရဲ့စည်းရုံးတွေအရပြီးခဲ့တဲ့စနေနေ့ကထုတ်ပြန်ချက်မှာတည်ဆုံးသူဟာ56ဦးသာရှိခဲ့ရာကနေဟာဘေးမြို့မှာ24ဦးထပ်မံတည်ဆုံးသွားခဲ့တာလို့သိရပါတယ်။ဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်လက်ရှိအချိန်ထိတည်ဆုံးသူတွေနဲ့ယောဂပိုးကူးစက်ခံရသူအရေအတွက်တိတိတသာတိုးလာတဲ့အပြင်ယောဂပိုးကူးစက်ခံရနိုင်ကြောင်းတန်တရာဖြစ်ပွဲလူနာတရုတ်နိုင်ငံအတွင်းမှာ9900ကျော်လည်းရှိလာပါတယ်။ယောဂဘုကူးဆက်ခံခဲ့ရသူတွေက52ဦးကတော့တက်တာပျောက်ကင်းသွားပြီလို့လည်းဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဟာလူသားချင်းချင်းကူးစက်နိုင်ကြောင်းအတည်ပြုထားပြီးယောဂစတင်ဖြစ်ပွားခဲ့တဲ့ဝူဟန်မြို့ကို ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့တည်းကဝင်ထွက်သွားလာခွင့်ပိတ်ခဲ့တဲ့အပြင်အခုနောက်ပိုင်းမှာလည်းတရုတ်နိုင်ငံအတွင်းကမြို့ပေါင်း15ခုထက်မနည်းဝင်ထွက်သွားလာခွင့်တွေကိုတရုတ်အစိုးရကပိတ်ထားပါတယ်။အင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့ပုံတွေအရယောဂါကူးစက်ခံရမှုမရှိသေးတဲ့မြို့နယ်ကျေးရွာတချို့ဟာသူတို့စီကိုဝင်ထွက်သွားလာနိုင်တဲ့လမ်းမကြီးတွေကိုပိတ်ဆို့နေတာတွေကိုလည်းတွေ့နေရပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေဟာတရုတ်နိုင်ငံအပြင်ဟောင်ကောင်၊ထိုင်း၊ပြင်သစ်၊စင်ကာပူဂျပန်မလေးရှားထိုင်ဝမ်မကာအိုတောင်ကိုရီးယားဗီယက်နမ်အမေရိကန်ပြည်ထောင်စုတွေမှာလည်းရှိနေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့တရုတ်နိုင်ငံကိုအရေးပေါ်အခြေအနေအဖြစ်သတ်မှတ်ထားပြီးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရမှုထိန်းချုပ်နိုင်ရေးအတွက် WHO ညွှန်ကြားရေးမှူးချုပ်ကတရုတ်အစိုးရတာဝန်ရှိသူတွေကိုဒီနေ့တွားရောက်တွေ့ဆုံမယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။